လူနှစ်သောင်းခွဲနီးပါးတည်ဆုံးခဲ့ရတဲ့ငရင်တန်းသင့်တူရကီနိုင်ငံအတွက်စာနာမှုအကူအညီတွေနဲ့အတူကူညီကယ်ဆယ်ရေးအဖွဲ့တစ်ဖွဲ့အင်ဒိုနီးရှားနိုင်ငံကနေဒီကနေ့ထွက်ခွာသွားပါတယ်။အင်ဒိုနီးရှားကူညီကယ်ဆယ်ရေးနဲ့သဘောဝဘေးအန္တရာယ်ဆိုင်ရာကူညီထောက်ပံ့ရေးအဖွဲ့တွေကအဖွဲ့ဝင်62ယောက်ပါတဲ့မြို့ပြရှာဖွေကူညီကယ်ဆယ်ရေးအဖွဲ့ USAR ဟာအထောက်ပံ့ပစ္စည်းတန်ကြိမ်5တန်နဲ့အတူဒီကနေ့မနက်ပိုင်းကတူရကီကိုထွက်ခွာသွားတာပါ။ကူညီထောက်ပံ့ရေးပစ္စည်းတွေထဲမှာတော့အစားအသောက်အဝတ်ထည်ယာယီအမိုးကာတွေနဲ့နေအောင်ကြီးစွမ်းအင်သုံးမီးအိမ်တွေအပြင် K9 အနံ့ခံခွေးတွေလည်းပါပါတယ်။အင်ဒိုနီးရှားအစိုးရအနေနဲ့ဒီလိုအကူအညီတွေကိုလင်း30နဲ့ပေးဖို့ပို့ရှိတာမှာဒီကနေ့ပထမဆုံးလေထွက်ခွာတာဖြစ်တယ်လို့လူသားဖွံ့ဖြိုးရေးနဲ့ယဉ်ကျေးမှုဌာနဝန်ကြီးမိုဟာဂျီယာ FND ကပြောပါတယ်။ဒါပြင်ကျန်းမာရေးဝန်ကြီးဌာနစစ်တပ်နဲ့ရဲတပ်ဖွဲ့လူသားချင်းစာနာကူညီပေးအဖွဲ့အစည်းတွေကကျန်းမာရေးဝန်ထမ်းအယောက်90ပါတဲ့နောက်ထပ်သီးခြားအဖွဲ့တစ်ခုကိုလည်းတနင်္လာနေ့မှာဆင်လွတ်ဖို့ရှိပြီးတော့ဒီဖွဲ့ကတော့ရေးပေါ်စေယုံတစ်ခုတိစောက်ပြီးတော့အကူအညီတွေပေးသွားမှာဖြစ်တယ်လို့ဝန်ကြီးကပြောပါတယ်။ငွေနဲ့စိုးစုံခံရတဲ့တူရကီကဒေသ5ခုမှာအင်ဒိုနီးရှားကယ်ဆယ်ရေးအဖွဲ့တွေကကယ်တင်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံသား120ရှိပြီးတော့မလေးရှားနိုင်ငံသား2ယောက်နဲ့မြန်မာနိုင်ငံသား1ယောက်ကိုလည်းကယ်တင်နိုင်ခဲ့တဲ့အကြောင်းအန်ကာရာမြို့တော်မှာရှိတဲ့အင်ဒိုနီးရှားတန်ယုံကထုတ်ပြန်ပါတယ်။ခရင်ရောက်သေဆုံးသွားသူတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံသား2ဦးပါဝင်တဲ့အကြောင်းဗော်ဒူးနင်းကတန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီလိုအနေနဲ့ပိုင်းကပြင်အား8နီးပါးရှိတဲ့ငရင်ကြောင့်တူရကီနဲ့ဆီးရီးယားနိုင်ငံမှာလူတောင်းတဲ့ချီတည်ဆုံးခဲ့ပြီးတော့ပျောက်ဆုံးနေသူတွေအများပြားရှိနေဆဲဖြစ်ပါတယ်။ဒီလိုငရင်တန်းတင့်သူတွေအတွက်အင်ဒိုနီးရှားနဲ့အာရဗ်နိုင်ငံတွေပါဝင်ကမ္ဘာနိုင်ငံအတော်များများကအရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့တွေနဲ့ထောက်ကူပစ္စည်းတွေပေးပို့နေတာဖြစ်ပါတယ်ခင်ဗျာ။